Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် View American တက်ကနေ2025ခုနှစ်ဇန်နဝါရီလ22ရက် View မြောပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season တွေကိုလိုင်းဒိုမီတာ19 25နဲ့30တို့အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်က EU နဲ့တရုတ်နိုင်ငံတို့အပေါ်အခွန်တိုးကောက်မယ်လို့ပြောပါတယ်2021ခုနှစ်ကအမေရိကန်လွှတ်တော်အစအဟုအကြမ်းဖက်တိုက်ခိုက်သူတွေသမ္မတထရမ့်ပြန်လွှတ်ပေးခဲ့တဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်online ဝင်လင်ကိုင်းနေနေတရုတ်နဲ့မြန်မာအပါအဝင်ဒေတာရင်း6နိုင်ငံအကြားပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တဲ့အကြောင်းတရုတ်ကကြေညာပါတယ်ဒီသတင်းတွေအပါအဝင်တခြားထိတဲအောင်သတင်းတွေကိုအလိမ်မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဒုက္ခသည်လက်ခံရေးအစီအစဉ်ဆိုင်ခဲ့လိုက်တဲ့ American သမ္မတ Trump ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မြန်မာတွေကြားစိုးရိမ်မှုတွေရှိနေပါတယ်
ခုလိုမျိုးမခေါ်ခဏယာယီရက်ဆိုင်ထားတဲ့ဆက်ဆံကြတော့ကျွန်တော်တို့ရခံစားရတာပေါ့အားလုံးပေါ့နော်ဒီဆက်မှာရှိရမိသားစုအားလုံးအားလည
်းနိုဘိုနိုဘိုဒုက္ခသည်စခန်းကဒုက္ခသည်တူပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းအတူစီရင်တင်မာတာတွေကြောင့်ချောင်းတာတဲ့ငွေဆောင်ကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြတာအွန်လိုင်းငွေလိမ်ခိုင်းတွေနှိမ်နေရင်ဆွေးနွေးတဲ့သတင်းအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးရစီရင်အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ရပါပါဒါနဲ့အတူပုံတစ်ဖူးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးကဂျန်စီအစီအစဉ်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစရတဲ့အပတ်စဉ်ကဏ္ဍတွေလည်းနားဆင်ရပါပါဒါတွေကိုမနစ်ဆက်ပေးခင်မှာအခုရင်ဆုံးတော့ထေတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြပေးပါပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရောပသမဂ္ဂနိုင်ငံတွေကတွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ပြောဆိုလိုက်ပြီးအစောဆုံးဖေဖော်ဝါရီ1ရက်ကစတရုတ်နိုင်ငံကတွင်းကုန်တွေအပေါ်မှာလည်းအခွန်ဆယ်ရာခိုင်နှုန်းတိုးကောက်ခံသွားမယ်လို့ပြောကြလိုက်ပါတယ
် We're talking about a tariff of 10% on China based on the fact that they're sending fentanyl to Mexico and Canada.
Mexico နဲ့ကနေဒါနိုင်ငံတွေကို fentanyl ဓာတ်မူရစေးတွေပို့နေတဲ့အချက်ကြောင့်တရုတ်တွင်းကုန်တွေပေါ်အခွန်ဆရာခိုင်နှုန်းတိုးကောက်သွားမှာဖြစ်ပါတယ်လို့သမ္မတသည်အဖြစ်ကြမ်းစစ်ဆာခြင်းဆိုပြီးနောက်တနေ့အင်ဂျီရောမှာ Trump ကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂနဲ့ပတ်သက်လို့တော့အမေရိကန်နဲ့ကုန်သွယ်ရေးမညီမျှမှုဖြစ်နေတာတွေကိုချိန်ငွေရှာပြန်ညှိဖို့လိုတယ်လို့ပြောပါတယ်။ EU အနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုဝယ်တဲ့လောက်ဝယ်ယူတင်သွင်းခြင်းမရှိဘူးလို့လည်းပြောပါတယ်ဒီအခြေအနေတွေကိုပြင်ဆင်ဖို့ EU ပေါ်အခွန်တိုးကောက်တာဒါမှမဟုတ် EU ဘက်ကအမေရိကန်ရေနံနဲ့ဓာတ်ငွေတွေကိုပိုမိုဝယ်ယူဖို့လိုအပ်ကြောင်းသမ္မတထရမ့်ကပြောပါတယ်အခုလိုအခွန်တိုးကောက်မဲ့အစီအစဉ်တွေကိုဘယ်အချိန်လောက်ကစတင်အကောင့်ထဲပေါ်မလဲလို့သတင်းတောက်တွေကမေးလာမှာတော့ဖေဖော်ဝါရီ1ရက်နေ့လောက်စတင်ဖို့အစီအစဉ်အကြောင်းအစီအစဉ်ရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဖေဖော်ဝါရီ1ရက်နေ့ကစမက္ကဆီကိုနဲ့ကနေဒါတို့အပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့လည်းသမ္မတထရမ့်ကပြောထားပါတယ်။မက္ကဆီကိုကနေဒါနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ကသွင်းကုန်တွေအများဆုံးတင်သွင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်မြေပေါ်မှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားပေးရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုပိတ်ပင်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်ဒီမိုကရက်ပါတီအားကောင်းတဲ့ပြည်နယ်22ခုကအင်္ဂါနေ့တုန်းကတရားစွဲဆိုကန့်ကွက်လိုက်ကြပါတယ်။သက်ဆိုင်ရာပြည်နယ်အစိုးရတာဝန်ရှိသူတွေစုဝေးပြီးတော့တနင်္လာနေ့ကကြမ်းသစ္စာကြိမ်းဆိုပွဲပြီးပြီးချင်းသမ္မတထရမ့်ကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တဲ့အမေရိကန်ကြောင့်တရားမဝင်ဝင်ရောက်လာသူတွေရဲ့အမေရိကန်မြေပေါ်မှာမွေးဖွားတဲ့ကလေးတွေနိုင်ငံသားဖြစ်ခွင့်ဆုံးရှုံးမဲ့အပေါ်တရားစွဲဆိုခဲ့တဲ့အထဲမှာမြို့တော် Washington DC နဲ့ San Francisco မြို့တွေလည်းပါဝင်ခဲ့ကြပါတယ်။သမ္မတထရမ့်မှာတရားဝင်မှုမရှိဘူးဆိုပြီးတော့သက်ဆိုင်ရာပြည်နယ်တွေရဲ့ရှင်းနေချုပ်တွေကလည်းတရားစွဲဆိုဖို့ပြင်ဆင်နေကြပါတယ်အခုလိုချက်ချင်းတရားစွဲလိုက်တာဟာကျွန်တော်တို့ပြည်내အတွင်းမှာရှိတဲ့ပြည်သူတွေရဲ့ဖွဲ့စည်းပုံစည်းမျဉ်းပါအခြေခံအခွင့်အရေးကိုကာကွယ်သွားမယ်ဆိုတာကိုသမ္မတထရမ့်အစိုးရသိစေဖို့ဖြစ်ပါတယ်လို့တရားစွဲဆိုရမှာပါဝင်တဲ့ New Jersey ပြည်내ကရှင်းနေချုပ် Matt Young Flatkin ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုမှာတာဝန်ထမ်းဆောင်နေတဲ့တန်တမန်တွေကမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်တရားရုံးကပယ်ချတာမျိုးကလွဲရင်အမေရိကန်မြေပေါ်မှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားပေးရမယ်လို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းမှာပြဋ္ဌာန်းထားပါတယ်။ဒီဖွဲ့စည်းပုံစည်းမျဉ်းပါဥပဒေပြဋ္ဌာန်းချက်တစ်ခုကိုသမ္မတတဦးတည်းကကိုယ်သဘောနဲ့ကိုပြင်ဆင်ပြဋ္ဌာန်းလို့မရဘဲလွှတ်တော်ကိုယ်စားလှယ်အများစုရဲ့သဘောဆန္ဒနဲ့သာပြုလုပ်နိုင်တာဖြစ်ပါတယ်ရှင
်။အမေရိကန်ကွန်ဂရက်စ်လွှတ်တော်ကို2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကဝင်ရောက်ဆင်းနင်းပြီးရဲတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့ထောင်ဒဏ်ကျရာဇဝတ်ပြစ်မှုကျူးလွန်သူအမျိုးအများကို ပြန်လွတ်ပေးတဲ့သမရအမိန့်နဲ့ပတ်သက်ပြီးသမရဒေါ်နယ်ထရမ့်ကကာကွယ်ပြောဆိုပါတယ်ဒီအဲ့ဒီလူတွေနိုင်ငံရေးမှာပါဝင်လာနိုင်မလားဆိုပြီးသတင်းတောက်တွေကမေးမြန်းလာမှာသူတို့ကိုလူငင်းချတာဝင်ပေးထားပြီးဖြစ်တာကြောင့်ဘာဆက်ဖြစ်မလဲဆိုတာစောင့်ကြည့်သွားမယ်ဆိုပြီးတော့လည်းပြောပါတယ်အမေရိကန်အစိုးရကအားသုံးဖယ်ရှားဖို့ဆောင်ရွက်ခဲ့တာကြောင့်ထောင်ဒဏ်ချမှတ်ခံခဲ့ရတဲ့ Proud Boys နဲ့Outkeepers စတဲ့အစွန်းရောက်အဖွဲ့ခေါင်းဆောင်တွေအပါအဝင်လွတ်တော်ကိုဝင်ရောက်စီးနှင်းမှုနဲ့ဖမ်းဆီးထားတဲ့လူပေါင်းထောင်နဲ့ချီကိုပြန်လွတ်ပေးတဲ့သမရအမိန့်ကိုကြမ်းတက်စာချိန်ဆိုပြီးနောက်တည့်ရက်ဇန်နဝါရီလ21ရက်နေ့မှာပဲသမရထရန့်ကလက်မှတ်ရေးထိုးခဲ့တာပါလွတ်တော်ကိုဝင်ရောက်စီးနှင်းတာကြောင့်အပြစ်ရှိကြောင်းဝန်ခံထားတဲ့လူပေါင်း200ကျော်ရဲ့မှတ်တမ်းကိုထရန့်ကပယ်ချခဲ့ပြီး1500ကျော်ကိုလည်းအပြစ်ကနေလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်ခင်ဗျာ
သမ္မတထရမ့်အစိုးရအနေနဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့ဆက်သွယ်စကားပြောနေပြီးတော့မကြာမီမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းဆက်သွယ်စကားပြောဖို့ရှိတယ်လို့သမ္မတထရမ့်ကပြောဆိုလိုက်တဲ့အပြင်ရုရှားအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့ဖြစ်လာနိုင်ခြေရှိတယ်လို့ပြောဆိုခဲ့ပါတယ်ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေထပ်လုပ်ဖို့ရှိလားလို့တဲ့နောက်တွင်မေးမြန်းတာကိုတော့ဖြစ်နိုင်သေးရှိတယ်လို့သမ္မတထရမ့်ကဖြေကြားခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်ထက်ဆိုင် EU ဥရောပသမ္မတကပို့ပြီးတော့တာဝန်ယူရမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံ200လောက်ထည့်ဝင်ထားပြီးပြီလို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းအကူအညီအတွက်155ဘီလီယံကတိပြုထားပြီးတော့ EU ဥရောပသမ္မတကလည်း145ဘီလီယံကတိပြုထားပါတယ်။နေတိုးမဟာမိတ်အဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအတွက်လုံလောက်အောင်ထည့်ဝင်ခြင်းမရှိဘူးလို့သမ္မတထရမ့်ကအရင်ကအဝေးပန်းခဲ့ပူးပြီးတော့ပုံမထဲ့ဝင်ဖို့တိုက်တွန်းခဲ့ပူးပါတယ်ရှင
် VOE American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American အတန်းကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပပျောက်အောင်နေနေရေးတရုတ်မြန်မာအပါအဝင်ဒေသရဲနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။တရုတ်နိုင်ငံကိုမင်းမြို့မှာမနေ့ကကျင်းပတဲ့အစည်းအဝေးမှာတရုတ်မြန်မာထိုင်းနိုင်ငံတွေအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့လာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကအရာရှိတွေအာဆီယံရဲတပ်ဖွဲ့ကုလသမဂ္ဂမူရည်စေဝါတိုက်ဖြတ်ရေးနဲ့ရာဇဝတ်အနေနဲ့အဖွဲ့တွေလည်းတက်ရောက်ကြပါတယ်။အွန်လိုင်းငွေကြေးလင်လယ်တဲ့လုပ်ငန်းတွေကခေါင်းဆောင်တွေကိုဖမ်းဆီးရေးနဲ့လုပ်ငန်းတွေပပျောက်အောင်နှိမ်နှင်းဖို့ပူးပေါင်းဆောင်ရွက်ရေးသဘောတူခဲ့ကြတဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့ဇင်ယော်ပူးပေါင်းလှုပ်ရှားမှုပြန်လည်သုံးသပ်ခြင်းလို့နာမည်ပေးထားတဲ့အစည်းအဝေးဟာဆက်သွယ်ရေးလိမ်လည်မှုနဲ့လက်နက်ခဲယမ်းမောင်းခုံမှုတိုက်ဖြတ်ရေးအတွက်လန်ချမ်းမဲခေါင်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုစင်တာကပူးပေါင်းဆောင်ရွက်မဲ့အစည်းအဝေးဖြစ်တယ်လို့ပြောပါတယ်ဒေတာရင်း6နိုင်ငံအကြားဆက်သွယ်ရေးလိမ်လည်မှုကိုအဓိကထားတဲ့ရာဇဝတ်မှုပေါင်း160ကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပြီးတရားခံပေါင်း9000ကျော်ဖမ်းဆီးနိုင်ခဲ့တယ်လို့ပြည်သူ160ကိုကယ်တင်နိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်ခြား online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ online လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေတဲ့ကရင်ပြည်နယ်မြရီရွှေကိုကိုနဲ့ KK Park နယ်မြေတွေမှာလုပ်ငန်းတွေလဲပတ်ဖို့လိုအပ်တဲ့လျှက်စစ်ဓာတ်အားနဲ့ internet line အဆက်အသွယ်ကိုမြန်မာနိုင်ငံအတွင်းမှာရရှိတာမဟုတ်ဘဲနဲ့တဖက်နိုင်ငံကတစ်စစ်ရယူနေတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံနယ်စပ်နဲ့ကက်လျက်ရှိနေတဲ့ဒေသတွေဖြစ်ပေမဲ့ဇန်နဝါရီလ21ရက်နေ့ထုတ်မြမအလင်းသတင်းစာမှာဘယ်နိုင်ငံဆိုပြီးတော့တရားဝင်ထုတ်ဖော်ရေးသားထားတာတော့မတွေ့ရပါဘူး။ရွှေကိုကိုနဲ့ KK Park နယ်မြေတွေဟာလက်နက်ကိုင်အဖွဲ့ပေါင်းစုံလှုပ်ရှားနေပြီးတော့တရားဥပဒေစိုးမိုးရေးအဖွဲ့နဲ့အုပ်ချုပ်ရေးအဖွဲ့တွေအပြည့်အဝစိုးမိုးဖို့အခက်အခဲနဲ့ကန့်သက်ချက်တွေရှိနေတယ်ဆိုတာကိုလည်းစစ်ကောင်စီကဝန်ခံထားပါတယ်ဒီနယ်မြေမှာရှိတဲ့အခြေခံအဆောက်အဦတွေနဲ့ရင်းနှီးမြှုပ်နှံမှုအများစုဟာပြည်ပအဖွဲ့အစည်းတွေကလာရောက်ရင်းနှီးမြှုပ်နှံထားတာဖြစ်တဲ့အကြောင်းလည်းသတင်းစာမှာဖော်ပြပါတယ်2023ခုနှစ်ကနေ2025ခုနှစ်ဇန်နဝါရီလအထိတရုတ်နိုင်ငံသား9300ကျော်အပါအဝင်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာခိုင်းစေခံရတဲ့လူ9500ကျော်ကိုကယ်တင်ပြီးတော့နေရပ်ပြန်ပို့နိုင်ခဲ့တဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ကြားဖြတ်လုပ်ငန်းတွေမှာခိုင်းစေခံရပြီးပျောက်ဆုံးနေသူတွေကိုရှာပေးဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း38နိုင်ငံကအကူအညီတောင်းခဲ့ပြီးတော့အခုချိန်ထိလူ3000နီးပါးကိုရှာဖွေနေဆဲဖြစ်တဲ့အကြောင်းလည်းစစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ရှင်။
မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေလင်ကိုင်းတွေရဲ့ဖန်စီခန့်စီခြင်းခံထားရတယ်ဆိုတော့သူတို့မိသားစုဝင်တွေပြန်လွတ်ပေးရေးတရုတ်မိသားစုဝင်တွေကတောင်းဆိုနေကြပါတယ်မကြသေးခင်ကတရုတ်ရုပ်ရှင်တရုတ်ဆောင် ဝမ်ချင်းအဲ့ဒီငွေလင်ကိုင်းတွေရဲ့ဖျားယောင်ဖန်ဆီးကြီးခံခဲ့ရပြီးလွတ်မြောက်လာတဲ့ဖြစ်ရကြောင့်တရုတ်နိုင်ငံသားတွေကဖန်ဆီးခံထားရတဲ့သူတို့မိသားစုဝင်တွေပြန်လည်ရေးအတွက်လှုပ်ရှားတောင်းဆိုမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတာပါအသက်20နှစ်အရွယ်တရုတ်ဆောင်ဝမ်ချင်းဟာရုပ်ရှင်ရိုက်မယ်ဆိုပြီးထိုင်းနိုင်ငံကိုလိန်လေခေါ်ဆောင်ခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံဘက်အချမ်းအမြပရိမျိုးမှာရှိတဲ့ကြားဖြန့်အွန်လိုင်းငွေလင်ကိုင်းတွေရဲ့ခေါ်ဆောင်သွားခြင်းခံခဲ့ရတာပါမြန်မာနိုင်ငံအတွင်းကကြားဖြန့်ငွေလင်ကိုင်းတွေရဲ့ဖန်ဆီးခံထားရတဲ့တာမန်တရုတ်နိုင်ငံသားတွေအနေနဲ့သူတို့မိသားစုဝင်တွေပြန်လည်လွတ်မြောက်ရေးအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်ခဲ့ကြပေမဲ့တရုတ်ဆောင်ဝမ်ရှင်းကတော့တရုတ်နိုင်ငံမှာကြံခဲ့တဲ့ရည်စားဖြစ်သူရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်ရပ်ပိုင်းအတွက်မှာပဲပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါကိုနမူနာယူပြီးတရုတ်လူထုအကြပုံမိုကျေပြန့်တဲ့လူထုအခြေပြုလှုပ်ရှားမှုတွေလှုပ်ဆောင်လာခဲ့တာမှာရပ်ပိုင်းအတွက်မှာပဲတရုတ်မိသားစုဝင် 1,800 ကသူတို့မိသားစုဝင်တွေထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေလမ်းကိန်းတွေonline ငွေလင်ကိုင်းတွေမှာဖန်ဆီးခံထားရတယ်လို့သတင်းပို့လာကြတယ်လို့ပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းဖန်ဆီးထားတဲ့ဝီဂါလူမျိုးစုဝင်48ယောက်ကိုတရုတ်နိုင်ငံလက်ထက်လက်တလောပြန်ပို့ဖို့အစီအစဉ်မရှိသေးတဲ့အကြောင်းထိုင်းတာဝန်ရှိသူတွေဒီကနေ့ January 22ရက်နေ့မှာပြောဆိုပါတယ်ဝီဂါလူမျိုးစုဝင်တွေကိုနေရက်ပြန်ပို့မယ်ဆိုပြီးနှိမ့်ဆက်ညှဉ်းပန်းခံရမှာစိုးရိမ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကထောက်ပြပြီးတော့ပြန်ပို့မယ်အစီအစဉ်ကိုချက်ချင်းရက်စဲဖို့ထိုင်းနိုင်ငံကိုမနေ့ကတောင်းဆိုခဲ့ပြီးနောက်မှာပဲထိုင်းနိုင်ငံဘက်ကအခုလိုပြောဆိုလိုက်တာပါဒီကိစ္စအမျိုးသားလုံခြုံရေးကောင်စီကဆုံးဖြတ်မှာဖြစ်ပြီးတော့လောလောဆယ်ပြန်ပို့ဖို့အမိတ်ပေးထားတာမရှိသေးတဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနထိတ်တန့်အရာရှိတစ်ယောက်က AFP သတင်းဌာနကိုပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့အတူကျမအလေးမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒုက္ခသည်လက်ခံရေးအစီအစဉ်ဆိုင်ငံ့နဲ့အမေရိကန်သမ္မတရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မြန်မာတွေကြားစိုးရိမ်မှုတွေရှိနေတဲ့သတင်းကိုစပြီးတော့ပြောပြပေးချင်ပါတယ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်ငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအမိတ်ထုတ်ပြန်လိုက်တဲ့အတွက်ဆယ်စုနဲ့နှစ်စုကျော်အထိထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေအတွက်မျှော်လင့်ချက်မဲ့သလိုတွေဖြစ်သွားရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP လို့ခေါ်တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူတမရသက်တမ်းနောက်တစ်ကြိမ်ပြန်ဖြစ်တဲ့ပထမဆုံးနေ့မှာပဲလက်မှတ်ရေးထိုးခဲ့တာပါဒီအတွက်နေဆက်ဒုက္ခသည်စခန်းနေမှာနေထိုင်နေတဲ့ဒုက္ခသည်9000ကျော်ကတော့မျှော်လင့်ချက်မဲ့တယ်လို့ဖြစ်သွားခဲ့တယ်လို့ဆိုပါတယ်လူရဲ့တပေါင်းဝင်းကျင်ရှိတဲ့နှုတ်ဘဒုက္ခသည်စခန်းကဒုက္ခသည်တဦးကတော့ VOA ကိုအခုလိုပြောပါတယ
်အဲဒီတိုင်းနေကြတော့ချို့လူတွေကလည်းစိတ်မကောင်းကြဘူးပေါ့သူတို့အဲ့ဒီအခွင့်အရေးအဲ့ဒီရလာမဲ့ဟာအခွင့်အရေးလေးကိုသူတို့စောင့်မျှော်နေတာအရင်ကောသမရာကျိုးပိုင်းတဲ့ကလည်းမှတ်ထားတဲ့ဟာကနေထွန်းတက်လာတော့အလုပ်ကြီးရတယ်ဆိုတော့သူလည်းစိတ်မကောင်းကြဘူး။နောက်စိတ်မကောင်းရလို့ပြီးတော့ဘာမှလည်းမလုပ်နိုင်ဘူးပေါ့နော်။အချိန်မှပြန်ပြီးတော့လှုပ်လာမလဲဆိုတော့ပဲပြန်ညှော်လေးနေတယ်။အဲ့ဒီညှော်နေချက်ပဲထားတာပေါ့။အားတော့မရှိဘူးပေါ့နော်။ကျွန်တော်တို့ပို့ပြီးတော့တချို့တကြလည်းစိတ်အားငယ်ကြတာပေါ့။ဆုံးကုန်ပြောရရင်တော့မှရကျွန်တော်တို့တွေကတော့ဘယ်လိုမြင်လဲဆိုတော့ဒီအမေရိကကိုညှော်လင်းပြီးတော့ဒီမှာလှုပ်လာတဲ့ကျွန်တော်တို့ပထမတစ်ဆင့်ကတော့အော်သူတို့အမေရိကကိုတင်မဲ့လူတွေလာပြီးတော့လက်မှတ်ထိုးလို့ရတယ်ဆိုပြီးတော့အင်တာဗျူးသွားတဲ့အချိန်ပြီးသွားတဲ့အချိန်မှာလူတွေအများကြီးအားရှိကြတယ်အများနဲ့စိတ်ဓာတ်တကြွရတယ်အခုကျတော့လက်ပြန်ပြီးတော့ဒီကအခုလိုမျိုးမခေါ်ဘူးခဏယာယီရက်ဆိုင်ထားတဲ့ဆိုတဲ့အခါကျတော့အဲဒီလိုပဲကျွန်တော်တို့ရတော့ခံစားရတာပေါ့အားလုံးပေါ့နော်ဒီဆက်မှာရှိရမိသားစုအားလုံးအားခံစားရတာပေါ့
တမရအပြောင်းလဲအစိုးရအပြောင်းလဲကာလတွေမှာအခုလိုမျိုးအမေရိကန်နိုင်ငံမှာဒုက္ခသည်ခေါ်ယူရေးယာယီရက်ဆိုင်ထားမယ်ဆိုပေမဲ့လူအခွင့်ရေးကိုလေးစားလိုက်နာပြီးလူသားချင်းစာနာမှုအထောက်အကူတွေပေးလေးရှိတဲ့အမေရိကန်နိုင်ငံဟာသူတို့ကိုပြစ်ပယ်ထားမှာမဟုတ်ဘူးလို့ယုံကြည်နေကြသူတွေလည်းရှိနေသေးဖြစ်ပါတယ်။မျှော်လင့်ချက်တွေဆက်လက်ထားသူတွေရှိနေတယ်လို့လည်းမေလာဦးဒုက္ခသည်စခန်းကဒုက္ခသည်တဦးကအခုလိုပြောပြပါတယ်
။ဒုက္ခသည်ထားတက်လာတဲ့ပုံမှာတော့ဒုက္ခသည်ကတော့တချို့လူတွေကတော့ဟိုမျှော်လင့်ချက်ကတော့ရှိနေတာပေါ့နော
်။ဒ
ါပဲပြစ်ခေါ်မှာပါအဲ့လိုမျိုးလည်းရှိနေတယ်။တချို့လူကြတော့လည်းဟိုထွက်တက်လာပြီးဆိုတော့ငါတို့သွားဖို့ညှော်လင့်ချက်ရတော့ဝေဝါးပြီးဆိုတော့အမျိုးတော်လည်းအများကြီးရောရှိပါတယ်
။ဒ ဒုက္ခသည်စခန်းတွေမှာတော့အကူအညီပေးတဲ့အဖွဲ့တွေကကူညီထားတာကဒုက္ခသည်တဦးကိုတစ်လကိုဘတ်ငွေ200ကျော်အမေရိကန်ဒေါ်လာနဲ့ဆိုတဦးကို6ဒေါ်လာလောက်နဲ့တစ်လလုံးကိုရက်တီစားတောက်နေထိုင်နေကြရတာပါခက်ခဲမှုတွေအလုပ်လုပ်ကင်လို့မရတာတွေကြောင့်လဲကလေးတွေပညာရေးအားစကြောင်းတက်နိုင်ဖို့တွေလည်းခက်ခဲလာကြပါတယ်အစင်မပြေမှုတွေများလာတဲ့အခါမှာစိတ်ကြယောဂခံစားရတာတွေလည်းများလာတယ်လို့လည်းဒုက္ခသည်တဦးကပြောပါတယ်
တလလုံးမှာဟုတ်ကဲ့လူပြောက်ကောင်မှ200ကျော်ပဲရတယ်ဒီနည်းနည်းအရန်ကြီးဟိုလို့လဲခန္ဓာကိုချွတ်တဲ့နေတဲ့လူတွေတကြီးရွယ်ဟိုကြတော့300ကျော်လောက်ရတယ်ဟုတ်ကဲ့ဒီနေလာတဲ့နေလာတဲ့ဒီမှာနှစ်နှစ်ပြည့်အချိန်ကြာကြီးနေလာတဲ့ဖေးဆက်လိုက်စောင့်မျှော်လာတဲ့ဘဝတွေအကုန်လုံးအချိန်ကြာကြီးဒီထဲမှာပဲနေလာတဲ့ခါကျတော့ဘသူဘာလောက်လာလောက်လာကျွန်တော်တို့တွေကလုတ်ပိုင်ခွင့်နေပြောပိုင်ခွင့်နေတင်ပြပိုင်ခွင့်နေဘာမှမရှိတဲ့ခါကျတော့ကျွန်တော်တို့ကဒီလိုမျိုးနေတာဒီလိုမျိုးနေတဲ့ဘဝနဲ့ပဲနေသားကြနေကြတာပေါ့မယ်အခုဆိုလို့ရှိရင်တော့သမဏတော်မှကျွန်တော်တို့ကြောင်းသွားတယ်တရားလောက်ရှိတာကျွန်တော်တို့ကအဲ့ဒါကြောင့်ဆယ်စုနှစ်နှစ်ခုမိဘကိုကျွန်တော်တို့ကကတ်သွားပြီအဲသတိနေကြဒီစီနောက်နေထိုင်လူနေမှုဘဝရဲ့ဒီရီခက်ခဲတဲ့ခါကျတော့
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်6000ကျော်လောက်နေထိုင်နေကြရတာပါသူတို့ဟာအနည်းဆုံး10နှစ်ကျော်ကနေ20ကျော်ထိဒုက္ခသည်စခန်းတွေမှာပဲနေထိုင်နေရတာဖြစ်ပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းက3နှစ်ကျော်အတွင်းမှာပဲထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုလုံခွင့်မရသေးတဲ့မြန်မာဒုက္ခသည်အသစ်တောင်ကနန်းလောက်ရှိနေစေဖြစ်သလိုမလေးရှားနိုင်ငံဘက်မှလည်း UNHCR ကိုရှောက်ထားတဲ့မြန်မာဒုက္ခသည်တွေလည်းတောင်ကနန်းနဲ့ရှိနေပါဗျ။ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ရက်90အတွင်းအမိမြေလုံခြုံရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတိုင်ပင်ပြီးသူ့ကိုတင်ပြနိုင်တယ်လို့လည်းသမ္မတထရန့်ရဲ့အမိန့်ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။
ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့လိုက်တဲ့သမ္မတထရန့်ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မြန်မာရေးကြဆိုးရိမ်မှုတွေရှိနေတဲ့တဲ့ကိုမအေးမာကပြောပြပေးသွားတာပါတစ်ဆက်သေးပါပဲဒီလိုသမ္မတအမိန့်အာဏာဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာနိုင်ငံကိုပဲ့ကင်ဖို့နိုင်ငံသားတွေကသမ္မတနဲ့လွှတ်တော်ကိုရွေးချယ်တင်မြှောက်ပါတယ်ဒါပေမဲ့မူဝါဒတွေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြင်ဆင်နိုင်တဲ့နည်းလမ်းတွေသမ္မတတွေမှာရှိပါတယ်အခုနှစ်ပိုင်းတွင်အတွင်းအပြောများနေတဲ့နည်းတစ်ခုကExecutive order ဆိုတဲ့သမ္မတအမိန့်အာဏာပဲဖြစ်ပါတယ်။ VOA ပုံပြအယူတမ်းမှာကိုဝေးခံမောင်ကတင်ပြပေးထားပါတယ်ရှင
်။ဘောပင်တချောင်းရဲ့အာဏာလက်မှတ်လေးတစ်ချက်ထိုးလိုက်ုံနဲ့သမ္မတတွေအနေနဲ့သမ္မတအမိန့်အာဏာထုတ်ပြန်လို့ရပါတယ်။ပြည်တော်စုအစိုးရလိုက်နာဆောင်ရွက်ရမယ့်ညွှန်ကြားချက်တွေဖြစ်ပါတယ်။သူတို့မှာဥပဒေရဲ့အာဏာပါဝင်ပါတယ်။သမ္မတကအမိန့်ပေးနိုင်တဲ့စွမ်းအားမှာလည်းအတိုင်းတာတော့ရှိပါတယ်။သမ္မတအမိန့်အာဏာကိုဘာနဲ့အကောင့်ထဲပုံမှာလဲဖွဲ့စည်းပုံအခြေခံဥပဒေနဲ့လားအခြားဥပဒေတရားရဲ့နဲ့လားဆိုတာဖော်ပြထားရပါမယ်။သမ္မတအမိန့်အာဏာတွေကိုပယ်ဖြတ်နိုင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတရားရုံးကဆုံးဖြတ်နိုင်ပါတယ်။ဒီအမိန့်အာဏာကိုအကောင့်ထဲပုံဖို့ငွေကြေးလွတ်တော်ကခွင့်မပြုဘဲညှင်းလို့ရပါတယ်။သမ္မတအမိန့်အာဏာတွေကိုပယ်ချတဲ့ဥပဒေလွတ်တော်ကအတည်ပြုလို့ရပါတယ်။နောက်တက်လာတဲ့သမ္မတတွေကသမ္မတအမိန့်အာဏာအသစ်ထုတ်ပြီးအရင်သမ္မတထုတ်ပြန်ထားတာကိုပြက်ပြယ်စေပါတယ်သမ္မတဖြစ်ပြီးတလကြာမှာကွယ်လွန်သွားတဲ့သမ္မတဝီလျံဟယ်ရီဆန်ကလွဲရင်ကျန်အမေရိကန်သမ္မတတိုင်းအ ਨੇ ဆုံးသမ္မတအမိန့်အာဏာထုတ်ပြန်ကြပါတယ်တချို့သမ္မတအမိန့်အာဏာတွေကတမိုင်းတွင်ပါတယ်ကိစ္စအကြီးကြီးငငယ်တွေမှာသမ္မတတွေဟာသမ္မတအမိန့်အာဏာထုတ်ပြန်ပြီးဦးစားပေးလုပ်ငန်းတွေအပြောင်းလဲလုပ်ခဲ့သလိုပြည်ထောင်စုအစိုးရလုပ်ကိုင်ပုံတွေကိုပြောင်းလဲခဲ့ပါတယ်
သမ္မတအမိန့်အာဏာဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA ရဲ့ပုံပြရုပ်သံမှာကိုဝေးခမောင်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့စီရေးတင်းမာမှုတွေကြောင့်ချောင်းတာနဲ့ငွေဆောင်ကဒေသခံတွေကတော့ဘေးလွတ်ရာတိမ်းရှောင်နေကြတဲ့တဲ့ကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်စစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေအေယာဝတီတိုင်းအတွင်းထိကျယ်ပြန့်လာတာကြောင့်ချောင်းတာကမ်းခြေမှာရှိတဲ့ပြည်သူတွေစိုးရိမ်ကြပြီးတော့နေရက်ဆုတ်ခွာတိမ်းရှောင်နေကြသလိုဟိုတယ်တချို့လည်းပိတ်ပြီးတော့ပစ္စည်းတွေပြောင်းရွှေ့နေပါတယ်ငွေဆောင်ကမ်းခြေမှာလည်းဒီရက်ပိုင်းမှာခီးတဲ့အဝင်တိတိတတ်တာကျဆင်းနေကြောင်းဒေသခံတွေကပြောပါတယ်ချောင်းတာနဲ့ငွေဆောင်ကစီးရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင်
ပြီးခဲ့တဲ့ရက်ပိုင်းတွေကအေအေနဲ့ပူးပေါင်းတပ်ဖွဲ့တွေပသိမ်မြို့နယ်ဘောမီရွာကိုထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်ကလည်းရွှေတောင်ရံမှာစစ်အာတိုးမြင့်ချထားတဲ့စစ်ရေးအရတင်းမာနေတဲ့တရင်တွေထွက်ပေါ်ခဲ့ပြီးနောက်မှာချောင်းသာကဒေသခံတွေနေရက်စတင်စွန့်ခွာနေကြတာပါချောင်းသာမှာနေထိုင်တဲ့အမျိုးသမီးတယောက်ကစစ်ရေးအခြေအနေစိုးရိမ်တာကြောင့်ပြောင်းရွှေ့ဖို့ပြင်ဆင်နေတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
မအားတော့လည်းအခုသာရွာကိုပြန်ရတော့မှလေအခုကားပေါ်တော့တက်နေကြပြီကားစီလုံးဟားပြီးတော့မှပြန်ရတာပေါ့အကုန်လုံးလူတွေလေချောင်းပါတယ်ဗျာဘာမှတော့မဖြစ်ဘူးဒါပေမဲ့ကြောက်ကြောက်လန့်လန့်နဲ့တော့ဟိုတွားကြတာပဲရှိတယ်ဘာမှတော့မဖြစ်ပါဘူးချောင်းပါမှလည်းလေဘာမှတော့မဖြစ်သေးဘူ
းအခြားချောင်းသာဒေသခံတူကလည်းလူတွေနေရာပြောင်းရွှေ့တာရှိတယ်လို့ဟိုတယ်တွေလည်းပစ္စည်းတွေပြောင်းရွှေ့နေတဲ့အကြောင်းနဲ့ခီးသက်အဝင်ရော့ကျနေကြောင်းပြောပါတယ်လူတွေ
လည်းရှုပ်တိတ်ကလက်ကြီးရောတွေပါအဲ့လိုပေါ့ဒီကမ်းများတယ်အဲ့လိုပြောင်းว่าชื่ออะไรพอแล้วเป้ยพอแล้วเนี่ยชื่อที่ที่อกงอึนน่ะล่ะทําไมรู้ว่าอพ่นออกจากอะไรปิดตาแล้วก็ปิดตาเลยแล้วแต่ที่ที่อ่ะชื่ออะไรวันนั้นนี่ชื่ออกงเออๆขึ้นเลยอวินันเสร็จแล้วก็เนี่ยบ้าๆไปวันวันนั้นนี่รู้วัน
ချောင်းသာကန်းကြီးဟာစစ်ကောင်စီကခံစစ်ပြင်ဆင်နေတဲ့ရွှေတောင်ရံနဲ့ရှစ်မိုင်လောက်ပဲဝေးတဲ့နေရာမှာရှိပါတယ်အေယဝတီတိုင်းပသိမ်မြို့နယ်ကအခြားထင်ရှားတဲ့ကမ်းခြေတစ်ခုဖြစ်တဲ့ငွေဆောင်ဘက်မှာလည်းဒီရဲ့ပိုင်းမှာခီးတဲ့အဝင်တိတိတသာရော့ကျနေကြောင်းငွေဆောင်ဒေသခံတို့ကပြောပါတယ
်ခီးတဲ့တွေဝင်အောင်မှုတော့ဝင်ခုဆင်းအောင်နည်းနည်းတော့ပါဝါတွေကိုပြန်ဒါမဲ့ဝင်တဲ့ခီးတွေလည်းရှိတယ်ကြအဝင်တွေလည်းဟောပုံမှန်ထက်တော့တိတာဝါပေါ့ရင်ပါဝါတွေပေါ့လိုင်းဝင်မှာကြောက်လို့လေကိုတိတဲ့အတိုင်းဒေနာတွေရဲ့သတိဉာဏ်လည်းမဟုတ်တာရောဟုတ်တာရောဆိုလဲအချို့အဲ့တွေကြောက်လဲသူကကိုဘဒီလိုရင်းနေကြနေလို့လေမလာရကြတယ်လေပါတာပေါ့
ငွေဆောင်ကန်းကြီးကဟိုတယ်တွေမှာတော့ပစ္စည်းပြောင်းရွှေ့တာမျိုးတော့မတွေ့ရတဲ့အကြောင်းသူကဆက်ပြောပါတယ်AAR ခတက်တော်နဲ့ပူပေါင်းတက်ဖွဲ့တွေဂွားမျိုးကိုတင်းယူပြီးနောက်ပိုင်း ARD တိုင်းရွှေတောင်ရံမျိုးကမကြီးစင်ရွာအနီးမှာဒီလ16ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့ဒီလ19ရက်နေ့မှာလဲဘောမီရွာကို AA ဖွဲ့ကတင်းယူခဲ့တာပါဒီလို ARD တိုင်းပသိမ်မြို့နယ်အတွင်းတိုက်ပွဲတွေကျပြန့်လာတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်ချောင်းသာနယ်ငွေဆောင်ကန်းကြီးကိုတွားရောက်လက်ပတ်မဲ့သူတွေခီးစဉ်အတော်များများဖျက်သိမ်းခဲ့ကြတယ်လို့ချောင်းသာကန်းကြီးမှာရှိတဲ့ပြည်သူတွေစိုးရိမ်ပြီးပြောင်းရွှေ့နေကြတာဖြစ်ပါတယ်ခင်ဗျာ
စီရတဲ့မှာမူရင်းကြောင့်ချောင်းတာနဲ့ငွေဆောင်ကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြရတဲ့တဲ့ကိုကိုစံကျော်ကပြောပြပေးသွားတာပါအခုတခါတော့ online ငွေလိမ်ခိုင်းတွေကိုနှိမ်နှင်းရေးနဲ့ပတ်သက်တဲ့တဲ့ကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့ online ငွေလိမ်လုပ်ငန်းတွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖျက်ရေးထိုင်းနဲ့မြန်မာတာဝန်ရှိသူတွေဒီရက်ပိုင်းမှာခက်စိတ်စိတ်တွေးဆဆွေးနွေးနေပါတယ်တရုတ်နိုင်ငံသားအများစုအပါအဝင်လူကုန်ကူးခံရမှုတွေအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအာဓမခိုင်းခံနေရတာတဲ့ကိစ္စတွေကိုဖြေရှင်းဖို့တရုတ်နိုင်ငံဖိအားပေးလာချိန်မှာထိုင်းနိုင်ငံကနေဆက်ဒေတာလုံခြုံရေးကိုတွန်းမြစ်စစ်ဆေးနေပါတယ်နေဆက်လုံခြုံရေးတွန်းမြစ်မှုကြောင့်မြန်မာနိုင်ငံသားတွေအသွာအလာသတိထားဖို့တိုက်တွန်းတာတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြပေးပါရှင်
ကရင်ပြည်နယ်မြောက်ရီမြို့ကကြားဖြန်လို့ခေါ်တဲ့ငွေလိမ်ကိုင်းတွေကိုပပြအောင်ပူးပေါင်းဆောင်ရွက်ဖို့ထိုင်းနဲ့မြန်မာနှစ်နိုင်ငံအရာရှိတွေဒီရက်ပိုင်းမှာဇက်တိုက်တွေ့ဆုံဆွေးနွေးနေကြပါတယ်။ထိုင်းဘရင်ကြီးတဲ့ဦးစည်းချုပ်ယုံဘိုးချုပ်ကြီးဒီရစ်ဘွန်ကန်နဲ့စစ်ကောင်စီဒုတိယတပ်မတော်ကာကွယ်ရေးဦးစည်းချုပ်ဒုတိယဘိုးချုပ်မှုကြီးစိုးဝင်းတို့ဟာနေပြည်တော်မှာဇန်နဝါရီလ22ရက်နေ့ကတွေ့ဆုံဆွေးနွေးတဲ့အချိန်မှာလဲဒီကိစ္စကိုအဓိကအကြောင်းအရာတစ်ခုအဖြစ်ထည့်သွင်းဆွေးနွေးကြပါတယ်။အွန်လိုင်းငွေကြေးလိမ်လည်မှုတိုက်ဖျက်ရေးကိစ္စကိုပဲထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကလှုပ်တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာလည်းနှစ်ဖက်ဆွေးနွေးခဲ့ကြပြီးစစ်ကောင်စီပို့ဆောင်ဆက်သွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထွန်းဦးတက်ရောက်ပါတယ်။တရုတ်နိုင်ငံကူမင်းမြို့မှာမနေ့ကထိုင်းမြန်မာတရုတ်လာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကအရာရှိတွေတွေ့ဆုံတဲ့အချိန်မှာလည်းအွန်လိုင်းငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကိုနှိမ့်နှင်းရေးဆွေးနွေးကြပါတယ်။တရုတ်နိုင်ငံဘက်ကဖိအားပေးနေတဲ့ဒီကိစ္စကိုအလေးနဲ့ထားရမယ်ဆိုတာထိုင်းရောမြန်မာနှစ်နိုင်ငံလုံးကအရာရှိတွေနားလည်ထားတယ်လို့လေးလာသုံးသက်သူတွေကရှုမြင်ပါတယ်မြန်မာစစ်ကောင်စီကတော့အွန်လိုင်းရာဇဝတ်မှုနဲ့လူ 9,000 ကျော်ကိုတရုတ်ပြည်ဘက်ပြန်ပို့ပေးခဲ့တယ်လို့မနေ့ကချက်ချင်းသတင်းထုတ်ပြန်ခဲ့တာပါထိုင်းအာဏာပိုင်တွေနဲ့လူကုန်ကူးမှုတားဆီးရေးကိုပူးပေါင်းဆောင်ရွက်နေသူတဦးကတော့ထိုင်းနိုင်ငံအနေနဲ့ထိထိရောက်ရောက်လုပ်မယ်ဆိုရင်မြန်မာနယ်စပ်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်မယ်လို့မြင်တဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
ဒီလိုလူကုန်မှုတွေကသူကပြည်ကြီးတော့ဟာကိုအမဒီရာဒီမင်းလို့ရေလို့ဆေးလို့စွာစေးစားစေးအကုန်လုံးလူကြီးပါကဆန်ကတော့လက်ခဏဟာကိုအစိုးရကပြည်သားကဆန်ကလက်ခဏရဲကကြောက်လို့ဘူးကိုရနာတော့လုံးလုံးရတဲ့ဟာပဲလေကျွန်တော်ကအစိုးရကပြောလို့တဲ့ဟာကြောက်လို့အစိုးရကပြောလို့ဆိုတော့ကျွန်တော်ပြောရလို့ရှိတာအဲ့မပြည့်လေအဲဘူကတော့ခံတဲ့ငွေမလုပ်တဲ့ပုံစံမျိုးကတော့တဲ့ဆောင်ရည်ဦးတွေတော့ခံပြဆိုတာဘူကတော့စစ်တေကတော့ကံလို့ပြောရတယ်
ထိုင်းဝန်ကြီးချုပ်ပေထုံတန်ရှီနာဝက်ကတော့ထိုင်းနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံတဲ့အကြောင်း AI အကူအညီနဲ့တရုတ်ဘာသာနဲ့ပြောဆိုထားတဲ့ဗီဒီယိုတစ်ခုဒီကနေ့ဖြန့်ဝေပါတယ်။ရာဇဝတ်ဂိုင်းနေရဲ့ရန်ကိုစိုးရိမ်ပြီးတရုတ်နိုင်ငံသားခီးသည်တွေအလားနည်းသွားတာမျိုးမဖြစ်အောင်အာမခံနေတာပါ။တစ်ချိန်တည်းမှာပဲမြန်မာနယ်စပ်ကနိုင်ငံသားသားတွေနေထိုင်တဲ့နေရာတချို့ကိုထိုင်းရဲ့တပ်ဖွဲ့တွေရုတ်တရက်ဝင်ရောက်စစ်ဆေးတာတွေလုပ်နေပါတယ်။ဒါဟာထိုင်းဘက်ကလုံးလေးရှိတဲ့ပုံစံဖြစ်လို့မြန်မာတွေရဲ့လုံခြုံရေးကိုစိုးရိမ်ရကြောင်းထိုင်းနိုင်ငံမဲဆောက်မြို့မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါဗျာ
။ဒီကုန်ကူးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာတွေထိုင်းသူရကြတော့ဒီလိုပဲနည်းနည်းအခက်အခဲဖြစ်လာရင်တာဗီဒီယိုညာချက်ထုတ်ပြီးတော့အပိုင်းချက်တွေချမယ်ကျန်တဲ့ဒါတဲ့ပုံမှန်လုပ်နေကြတိုင်းမှာပဲဘာလို့သူတို့နိုင်ငံပြည်ကိုလာနေတဲ့အလုပ်ကမားကြီးကလည်းသူတို့နိုင်ငံကခွင့်ပြုထားတဲ့လူရှိဒီဘက်ကိုနိုင်ငံလာလို့မရဘူး
။ထိုင်းနယ်စပ်မြို့တွေမှာအခုလိုလူကုန်ကူးသူတွေကြားဖြန့်ငွေလေလုပ်ငန်းတွေနဲ့ပတ်သက်သူတွေကိုအရေးယူမယ်ဆိုတဲ့သတင်းနဲ့လုံခြုံရေးတင်းကျပ်ပြီးစစ်ဆေးနေတဲ့သတင်းတွေကြောင့်မဲဆောက်မှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းမှာလည်းစိုးရိမ်နေကြပါဗျ။အသွားအလာအနေထိုင်ဂရုစိုက်ကြဖို့မြန်မာအလုံသမားအရေးလုံးနေသူတွေတဲ့အခုရပိုင်သတိပေးနေကြပါဗျ။အွန်လိုင်းရာဇဝတ်ဂိုင်းတွေနှိမ်နင်းရေးပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထန်ချတာကြောင့်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဇန်နဝါရီလ20ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတားဆီးနိုင်ရေးဒေသတွင်းနိုင်ငံတွေနိုင်ငံတကာအတိုင်းဝိုင်းကတာဝန်ရှိသူတွေနဲ့ဆက်သွယ်ရေးလမ်းကြောင်းတည်ထောင်ဖို့လိုအပ်ကြောင်းလဲတော်လှန်ရေးဒီမိုကရေစီအင်အားစုတွေရဲ့သဘောထားအဖြစ် NUG နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုကြီးကြီးပြောပြပေးခဲ့တာပါ။အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေကိုကြည့်ကြရအောင်ပါ။တအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် DNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ကိုစစ်ကောင်စီကဒီကနေ့မိုးလဲပိုင်းမှာလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားရှိဦးထပ်မင်းနဲ့သေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်။မနေ့တုန်းကလည်းနောင်ချိုမှာဘုံကျဲတိုက်ခိုက်ခံရလို့သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါရယ်။နေ့ရက်ဆက်တိုက်လေကြောင်းတိုက်ခိုက်ခံရမှုကြောင့်နောင်ချိုဒေသခံတွေထိခိုက်သေးစေခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမိုကတင်ပြပေးပါမယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့မှာဒီကနေ့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အချိန်မှာတော့နောင်ချိုမြို့ရဲစခန်းနဲ့အနီးအနားမှာရှိတဲ့လက်ဖက်ရည်ဆိုင်ပေါ်ကိုဘုံကျခဲ့ပါတယ်။အဲဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအရသားတွေထိခိုက်သေဆုံးခဲ့တယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။နေ့လယ်၁၇နာရီဝန်းကျင်လေကြောင်းကနေစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာလို့မျက်မြင်သက်သေဒေသခံတယောက်က VOA ကိုအခုလိုပြောပြပါဗျ
။ Suddenly two လက်မိတ်ဆိုင်ကျဲသွားတာ။သူက main line မှာပေါ့နော် main line မှာပေါ့ဘီးကျက်ရပြီးတော့အဲလက်မိတ်တောက်တဲ့လူဆိုင်ဆိုင်နဲ့လူတွေခီးသွားရည်လေအဲ့ဒါမျိုးအနေကောင်တက်တက်ဆိုတော့သူကြည့်တယ်။ဟောဒီကတော့ဟိုဆိုင်ရှင်ဆိုင်ရှင်လူတွေကနှစ်ယောက်ကြည့်နေတယ်လူရှိရင်သဝဲလူယောက်ျားလေးတယောက်မင်းကလေးတယောက်တူတယ်ကျန်တာတော့ပေါက်တုံးလူကြီးကတော့၄ယောက်လောက်ဒီလေအပြီးရတော့၈ယောက်လောက်တော့ကြားတယ်ကျန်တာတော့ဘာညာရပေါ့ပြင်းထန်ပါညာပေါ့အခုအဲ့လောက်ပဲ
ဇန်နဝါရီလ21ရက်နေ့မနေ့တုန်းကလည်းနေ့လယ်2နာရီဝင်းကျင်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့စီပင်ယုံနဲ့ထွေအုပ်ယုံအပါအဝင်ဒေသခံနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဘုံတံကြောင့်အရက်သားတဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူက2ဦးရှိခဲ့ပါတယ်။မနေ့တုန်းကရဲစခန်းအနီးအနားမှာဘုံကျဲခံရတာလို့ဒေသခံနောက်တဦးက VOA ကိုပြောပြပါတယ်
။ဆိုင်ကျင်ပြီးလူသားစုရဲ့အဲမျိုးနေလူတွေပဲဒီကပါ။ဒါဈေးစင်းတန်းပိုင်းဆိုင်ဆိုတော့ဂိတ်ကြရာကျော်200လောက်ပဲဝင်ပါ။မနေ့အသားစားညဝင်သွားတယ်အဲအေရီယာပဲပေါ့။ရဲစခန်းအေရီယာပဲ
။တောင်မျိုးသားလူမျိုးရေးတက်မတော့ TNL ထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့နောင်ချိုမြို့ကိုပြီးခဲ့တဲ့2024ခုနှစ်နှစ်ကုန်ပိုင်းတုန်းကစစ်ကောင်စီကလေကြောင်းကနေမကြာခဏတိုက်ခိုက်ခဲ့ပါတယ်။အခု2025နှစ်စန်းပိုင်းမှာတော့ဇန်နဝါရီလ21ရက်နေ့ကတစ်ကြိမ်ဇန်နဝါရီလ22ရက်နေ့ကတစ်ကြိမ်လေကြောင်းတိုက်ခိုက်မှု2ကြိမ်အတွင်းမှာအရက်သား9ဦးထပ်မံနေသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့ပုံတွေနဲ့နေအိမ်ဆောက်ဦးတွေပျက်စီးဆုံးရှုံးသွားတဲ့ပုံတွေအများအပြားလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ထိခိုက်ဒဏ်ရာရသူစည်ရင်အတိအကျကိုတော့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
နောက်ဆုံးဘက်မှာနေရက်ဆက်တိုက်လေကြောင်းတက်ခက်ခံရတာကြောင့်ဒေသခံတချို့ထိခိုက်သေးဆုံးခဲ့ရတဲ့တဲ့မတ်စုမှုပြောပြပေးခဲ့တာပါဗုဒ္ဓဘုညရဲ့တင်ပြပို့ချက်တွေကတလောက်ပါပဲရှင်။မကြခင်ထုတ်လို့ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမသောတာရှင်များရှင် View American တရက်2025ခုနှစ် January 22ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါပါ။အရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Editor နဲ့ဆွေးနွေးခန်းကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်။နေချေဗီတီရှာရဲ့သွေးခွဲစနစ်ကြောင့်လို့ဒစိတ်တရေတာအဖြစ်ပြောနိုင်ပြီးတော့ဆေးရနာရှင်စနစ်အောင်ပုံပုံနဲ့ဆိုင်ကျပြန့်လာတဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆေးရနာရှင်စနစ်လွန်မြောက်ခဲ့ရင်ကောအလားအလာဘလို့ဖြစ်လာနိုင်ပါသလဲဦးကျော်စံသားကိုမမြသစင်အောင်ကမေးမြန်းဆွေးနွေးထားတာကိုပြန်လည်တင်ဆက်ပေးပါရရှင်
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဖြာစီ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆေးရနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြည်ထနာဘယ်လောက်ထိအရေးပါပါလဲ
။သိအရေးပါပါတယ်လူမျိုးစုပြည်ထနာ။ဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြည်ထနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြည်ထနာအလုံးရဲ့ဇင်းမြစ်ဆိုရင်တော့မှားမယ်မဟုတ်ဘူးလို့ပြောမှဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြည်ထနာတိုင်းသားပြည်ထနာကိုဖြည့်ဆင်းဖို့လုပ်နေတဲ့အချိန် Federal ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်သိမ်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တဲ့အချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်ဇာသိအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြည်ထနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြည်ထနာကိုအထုသတိထားတင်တယ်လို့ပြောမှာဖြစ်ပါတယ်များစွာ
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိတ်တည်းသားအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘ ਹੁ အစိုးရအနာရော့နဲ့ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကိုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီရေတော့စစ်ပွဲမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူပြဿနာဖြစ်လို့နောက်လွတ်လပ်ရေးရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းပဲသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလိုပဲစီကြအုပ်ချုပ်ခဲ့တာချင်းတွေကိုစုပြီးတော့ဖလေသူတို့စီကြအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွမ်းအင်အားရောနယ်ဖို့အတွက်အဲ့ဒီလူတွေကိုနှိမ်နင်းတဲ့နေရာမှာအုံပြုဖို့တဲ့တိုင်းရင်းသားတွေကိုစစ်စီစစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲတယ်ဆိုတော့သူတို့သူတွေသာလုပ်ပြီးတော့လုပ်ခဲ့တာအဲ့ဒီသတ်မှတ်ထားတော့ပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်တကယ်တော့အဲ့ဒါကိုနှိုက်ကမှားနေတယ်ဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ်ဘ ਹੁ အစိုးရမှလည်းပဲသူတို့ကိုးစားပြုမှုအပြည့်အဝပါမယ်ဒါပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ပြည်အမလေးစီကြခွဲထားပြီးဗုဒ္ဓဘာသာမြန်မာခရစ်ယာန်ကရင်ပြည်ဘာပုံနေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဟောက်ကိုလုံးဝပြပြနိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီရှိမှုကိုအသိမှတ်ပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနစ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်ပြတာတာသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်းမာတဲ့သဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်နိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနှိုက်ကစတေးမှန်ရလားတကိစ္စနဲ့ပတ်သက်ပြီးတော့ပြောရေးပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲ့ဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့မှာအဖြစ်ဘူးစင်လို့ပါလို့လန်ဒန်သွားပြီးတော့ဒါတရားစီအုပ်ချုပ်ရေးတို့ဒီဟိုမှုတို့အဲ England မှာအုပ်ချုပ်ရေးတိုးတက်တာကြီးပြီးတော့အဲ့လိုတဆင်းတိုးတက်ဖို့လိုချင်တယ်။နောက်ပိုင်းမှာဗမာပြည်မှာဒုမအစည်းအရုံးဒါသူသဖြင့်ကတော့1930တောင်သူလယ်သမားအရေးတော်ပုံစည်းပွားပြက်ကဖြစ်ပြီးနောက်မှာလယ်သမားတွေအရေးဟာသိအရေးကြီးလာတယ်ဆိုတော့အဲ့ဒီဟာတွေနဲ့အတူကျောင်းသားတွေပေါ့လေရန်ကုန်တက္ကသိုလ်ကျောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အဲ့ဒီအရေးကိုဦးစားပေးလာရတယ်ဒုမအစည်းအရုံးပေါ်ပေါက်လာတယ်အစခင်မျိုးဟေးဒုဗမာဆိုပြီးတော့ဖြစ်လာတယ်အမျိုးဘာသာศาสနာဆွဲကုပညာချက်ကိုလည်းပဲသိပြီးတော့တည်လောင်းအောင်လှုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘာမင်းစင်ထရစ်ပေါ့ဗမာကိုစားပြည့်တဲ့ဘောမျိုးဖြစ်နေတယ်နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာတို့သခင်မျိုးရဲ့တို့မှဆိုတာမြန်မာတနိုင်ငံလုံးကိုစားပြည့်တဲ့ဘာပဲပြော့ပြော့တချို့ကအဲ့ဒါကိုသိမပါကျင်ကြဘူးနောက်ပြီးတော့အမျိုးဘာသာศาสနာဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲသူတို့ကပြောခဲ့သလိုပဲเนาะအဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဘုရားဗလာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရိယန်တွေဆိုသူတို့ပဲမှာသွားတာမှလည်းဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကတဲ့ကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမချက်ချရာတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နေခဲ့ဘူးခုနပြောတဲ့60နှစ်အနာသီမေးနောက်မှာဘာမင်းစင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေဟာအကုန်လုံးပုံကန်ထကြွလာရတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ငါဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲ့ဒီကမျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုတွေနည်းနည်းရှိရပါတယ်ဒါကတော့တစ်ခါနဲ့မပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ဟာကျူဆူစင်းတဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည်နပ်ဘူးအဲ့ဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထော်လကန်နဲ့လုတ်တယ်ဆိုတဲ့အထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲ့ဒီအတွင်းသီးလူကြီးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကတော့ဒီမှာအဲ့ဒီမှာချင်းဘက်မှာပြည်လည်မှုဘာညာရနေပြီးအများကြီးချင်းပြင်းတဲ့ခါစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထုတ်ဖို့ကိစ္စပြတ်သွားတဲ့ဘာညာဆွဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးတွေဖြစ်တယ်။နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုတန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်။NLD ပါတီကလူတွေကတိုင်းရင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့တဲ့အခါမှာပထမအကြိမ်ကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူ individually တူချင်းကောင်းခောက်ရွေးတယ်ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူးအတိုင်းသားတယောက်ပါရင်ပြီးတော့ suite ရွေးတယ်ဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်နောက် NLD ပါတီကိုနှက်ကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကိုစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီထက်မှကိုစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ကွန်မတီထဲမှာဘယ်လိုစီမံခံခွဲတဲ့ထက်မှတကယ်အာဏာပိုင်တဲ့ထက်မှဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါNLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနယ်လာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာသိကောင်းတော်လည်းပဲထင်တော့ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒရှိကောင်းရှိခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့လူချင်းပြန်သွားတာပဲတပေါ
်လက်ရှိအခြေအနေမှာစစ်ကောင်စီက Federal အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောကပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ဟာပျက်စီးကြရတာကတည်းကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပျက်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်တာတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်လာတဲ့ခါသူတို့ထွက်ပေါက်စရာတဲ့အထက်မှာလူမျိုးဒီပြဿနာတွေဖန်တီးနိုင်တဲ့အလားတာတွေအများကြီးတွေ့လာရတယ်လေဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီမျိုးတိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်ဒီလိုလူသွေးခွဲနေတယ်ငါတို့သတိထားမှာဖြစ်တယ်သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့လိုဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလို ပရိယမျိုးကိုထွက်ပေါက်ဖြစ်ဆရာနာရှင်စနစ်မှာဆက်ဆက်သုံးခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတက္ကသိုလ်မှာဆနပြပွဲဖြစ်တော့ငါဥဒ္ဒံအေးခင်တော့ငါလာအိမ်မှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ဇင်းတို့ငယ်ဦးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုတော့ရတချို့ကမှတ်မှတ်ရပြောနေကြတာရှိအဲ့ဒါမျိုးတွေသူကတနည်းနည်း ညာဆိုတဲ့ကျွကျော်သံလို့ခေါ်တဲ့နှစ်ပေါင်းများစွာကြာခဲ့ပြီအခုမှပဲသူတို့ထိနာနေတဲ့အခါမှာဒီဟာကိုကျဲကျဲလောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြန်ဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ခင်ဗျ
ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွတ်ရေးအလားဘယ်လိုရှိပါလဲ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညီညွတ်ညွတ်နဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်တော်လေးလွတ်မြောက်တဲ့နေမျိုးတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့ကချင်းတရားတို့ကချင်းမှမှာတဲ့များရှိပါတယ်အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုတဲ့သဘောကိုပြောနေရတယ်စိတ်တန်ဖိုးရှိပြီးတော့မျော်လင့်jet တက်စရာကောင်းပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တော့တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လူပါတယ်ဘုမမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးပြီးတော့တိုင်းသားစီလူမျိုးရဲ့ပြက်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနီဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကကတော့ဒီပြက်သားနတ်တာရှေရောကြီးပါဖြည်းချင်းဆေးမီရုံနဲ့ကုလို့မရဘူးကျွန်တော် personally ပုံပေါ်ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့က gen z သူတို့သိအကောပါတယ်ဒီလူငယ်တွေဟာအကုန်လုံးဆွန့်လွှတ်ရဲတဲ့သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းဆွန့်လွှတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလိုချင်ရဘူးအကုန်လုံးတပေါင်းနဲ့လုပ်မယ်ဆိုတဲ့သဘောခေါင်းဆောင်မှုအခန်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခန်းမှာအဲတမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုပ်နေတာတဲ့ဒီလူငယ်များရဲ့အတွေ့အခေါ်သိအရေးကြီးပါတယ်နောက်ပိုပြီးအရေးကြီးတာက education ပညာရေးစနစ်ဖြစ်ပါတယ်ကျွန်တော်အများရန်ပြောနေတယ်လို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားအလာဆက်ပြီးကောက်မယ်လို့မျှော်လင့်ပါတယ်တကယ်လို့ဒီအခွင့်အခုအခွင့်အလမ်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်အလမ်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်တစ်ဆက်တစ်ဆက်ကတော့အဲ့လိုပဲသင်တရားဆိုးရမှာကျင်းလည်နေရအောင်မယ်လို့ထင်ပါတယ်များတယ
်ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်
ဒါကတော့လူမျိုးစုပြဿနာနဲ့မြမအနာဂတ်အကြောင်းဦးကျော်စန်းသားကိုမမသစင်အောင်ကအယ်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်မှာမင်းမြတ်တင်ဆက်ထားတာဖြစ်ပါတယ် VOA မြမဘာသာအတန်လွင့်အစီအစဉ်တွေကိုတော့ည10:00နာရီဒီ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုတော့ဂျန်စီအစီအစဉ်အလှယ်ကိုပေးကြရအောင်ပါမြမနိုင်ငံကအထက်တန်းကျောင်းသားလေးကဘောလုံးအားကစားထူးချွန်လို့အမေရိကန်ထိပ်တန်းပုဂ္ဂလိကအထက်တန်းကျောင်းမှာပညာတော်သင်ဆုရခဲ့ပါတယ်သူကအမေရိကန်ဘောလုံးအကယ်ဒမီမှာအခုလိုရွေးချယ်ခံရတဲ့ပထမဆုံးမြန်မာကျောင်းသားလေးပါဘောလုံးအားကစားပညာနဲ့ကျောင်းပညာရေးပေါင်းဆက်သင်ကြားနေတာဖြစ်ပါတယ်ကိုဖုံးမြတ်ပြည်စုံကိုဂျန်စီပရိသတ်တွေအတွက်မက်ခင်လီကဆက်သွင်းစကားပြောထားပါတယ်ရှင
်ကျွန်တော်နာမည်ကတော့ဖုံးမြတ်ပြည်စုံပါအင်္ဂလိပ်နာမည်ကတော့ Patrick ပါကျွန်တော်အသက်15နှစ်မြန်မာပြည်မှာပဲမွေးပြီးတော့မြန်မာပြည်မှာပဲကြီးလာတာပါကျွန်တော်အခုတော့ဒီ US မှာ Putnam Science Academy ဘောလုံးတဝက်ကျောင်းတဝက်သင်နေပါတယ
်မင်္ဂလာပါဂျန်စီတို့ဤအခုမိတ်ဆက်သွားတဲ့လူငယ်လေးကတော့အမေရိကရဲ့ထိပ်တန်းဘောလုံး Academy တခုမှာပညာတော်သင်ဆုရထားတဲ့မြန်မာလူငယ်လေးပါသူကမြန်မာနိုင်ငံကနေပြီးတော့ဘောလုံးအားကစားနဲ့ပထမဦးဆုံးပညာတော်သင်ဆုရတဲ့လူငယ်လို့လည်းပြောလို့ရတာပေါ့နော်သူကအမေရိကကိုမရောက်ခင်မြန်မာနိုင်ငံမှာလည်းဘောလုံးကစားခဲ့သေးတယ်တဲ့
မြန်မာပြည်မှာဆော့ခဲ့တုန်းကတော့အရင်ဆုံးစားခဲ့ရတော့ကျောင်းအသင်းပေါ့ကျွန်တော်3တန်းလောက်ကနေကျောင်းအသင်းမှာစားခဲ့စားဆော့ပြီးတော့ဒီ2022 ခုနတန်းလောက်ရောက်လဲရောက်ကျွန်တော်ဒီရန်ကုန် United Academy ပေါ့စနေတနင်္ဂနွေသင်တန်းကို training သွားဆင်းတယ် training သွားဆင်းပြီးတော့ကျွန်တော်အိုက်ကရစပြီးတော့အိုက်ကကိုးနီးပြဆရာနိုင်ဆရာထွန်းပေါ့ကျွန်တော်နီးစနစ်မှန်ပိုသင်သွားတယ်ပိုသင်သွားပြီးတော့ကျွန်တော် 2023 U15 League စားလဲစားတော့ကျွန်တော်လူရွေးပွဲသွားဖြစ်တယ်ပေါ့ club အသင်းတစ်ခုအရအလူရေးဝဲသွားပြီးကျွန်တော်အိုက်ကလပ်မှာတော့ season တစ်ခုလုံးစော့ပြစ်ပါတယ်မြန်မာပြည်မှာအသက်15နှစ်ထိစော့ခဲ့ရပေါ့ဒီ US မှာတော့အခုဒီ September မှာရောက်လာတာပေါ့ September မှာရောက်လာပြီးတော့အခုဒီ2024-2025ရာသီအတွက်စော့ဖို့ဆိုပြီးတော့လာခဲ့ရပါ
ဒီလိုအားကစားပညာရည်နဲ့ပညာတော်သင်စုကိုဘယ်လိုရအောင်ယူနိုင်လဲဆိုတာကိုလည်းမေးကြည့်လိုက်အောင
်မယ် online ပေါ်မှာ internet ပေါ်မှာဒီအနောက်ပိုင်း academy အကြောင်းတွေလေ့လာရတဲ့ဒီ academy တွေတွေ့ရတာပေါ့ဒီစစချင်း academy လေးလာတော့အဲ academy ရဲ့နီးပြ email ကိုပါတော့ယူပြီးတော့ကျွန်တော် email ပို့ရပေါ့အဲနီးပြတော့အဲ email ပို့ရအထဲမှာကိုစောရဗီဒီယိုတို့ resume တို့ပါတွဲပြီးတော့ပို့ပြီးတော့မှအဲနီးပြတွေကပြန်ဖြေရပေါ့အပြန်ဖြေရဲ့နီးပြတွေမှာတော့ဒီအီတလီအသင်းတသင်းကတော့ကျွန်တော်ပြန်ဖြေပြီးတော့ဒီ2024-2025စောဖို့ဆိုပြီးတော့ offer တော့ချခဲ့ပါတယ်အစတော့ကသွားဖို့တော့မှန်းထားတယ်ပေါ့အကယ်ဒမီကိုဒါပေမဲ့ကျွန်တော်တေချာပြန်ပြီးတော့ကြီးလိုက်တော့မှဟိုဟာဒီ US ဘာဖြစ်လို့ရွေးလဲဆိုတာဒီ US က education system ကြတော့ကျွန်တော်ဒီ US ဘက်မှာပို့ကြိုက်လို့ဆိုပြီးတော့ဒီဘက်လာပြစ်တာ
အခုသူတက်နေတဲ့အထက်တန်းကျောင်းကပညာရေးရောဘောလုံးအားကစားကိုရောဗတ်စုံတင်ပြီးနေတာဆိုတော့သူ့ရဲ့ကျောင်းကအတွေ့အကြုံများရောဘယ်လိုရှိနေလဲအားရလာတဲ့ကျောင်းသားတယောက်နေဘလို့အခက်ခဲတွေကြုံသွားနေရလဲဆိုတာလည်းမေးကြည့်ထားတယ
်ကျွန်တော်က US curriculum US high school ဆိုတော့ကျွန်တော်ဒီနေ့ရိုးရိုး high school သင်ချာ high school english အဲ့ဒါတွေတော့ကျွန်တော်အခုတက်နေပါတယ်ဒီဘောလုံးပိုင်းမှာကျတော့လေဒီကျွန်တော်ရဲ့ကျောင်းကဟိုဘောလုံးတစ်ဝက်ကျောင်းတစ်ဝက်ဆိုတော့ဒီနေ့တိုင်းဆိုရလေနေ့တိုင်းနေ့ပါလောက် training ရှိပါတယ်ကလေးကြရင်အသင်း training ကမိုးလင်း9နာရီပြီးလည်းပြီးတော့ကျောင်းတက်ကျောင်းတက်ပြီးလည်းပြီးတော့နေ့ကင်း10နာရီကြရင်နောက်ထပ် training တက်ရှိပြီးတော့ပြန်လာရင်တော့အင်စာတို့ကတော့လို့ပေါ့နေ့ရက်ပိုင်းမှာကျတော့ရာသီဥတုပေါ့ရာသီဥတုကမြန်မာနဲ့မတူဘူးဆိုတော့တအားအခုတအားနေ့ရက်ပိုင်းမှာတော့တော်တော်အေးတယ်ပေါ့တော်တော်အေးတော့နှင်းနေပါတယ်ကျတော့နည်းနည်းလေးတော့ use နည်းနည်းလေးအချိန်ကြာသွားတယ် used to ဖြစ်ဖို့တော့ဒီဘောလုံးဘက်မှာကျတော့ဆက်ဆချင်းရောက်တော့ဒီပြိုင်ဘက် player တွေရောအသင်းပေါ်တွေရောဥရောပ level စင်တို့ Africa level စင်ဆိုတော့လည်းဒီဆော့ရတာလည်းနည်းနည်း adjust လုပ်ကြပါတယ်ကျွန်တော်ရဲ့ကျောင်းဆိုရင်ဟိုက international student တွေများတယ်ပေါ့ international student ဒီက international player တွေပေါ့ကျွန်တော်ရဲ့ဒီဘောလုံးအသင်းမှာဆိုရင် US နိုင်ငံသားတယောက်မှမရှိဘူးဟုတ်ဒီဘောလုံးအသင်းမှာဆိုရင်ဒီက Brazil တို့ Spain တို့ Africa ဘက်ကတို့တောင်မှတခြား Europe ဘက်ကတို့ England ဘက်ကတို့တော့များတော်တော်များများပါတယ် player တွေတော့
ဒီလူငယ်လေးကလေဘောလုံးအားကစားငယ်ငယ်လေးတွေကဝါသနာပါခဲ့တာတဲ့
ဘောလုံးတော့ကျွန်တော်ငယ်ငယ်တည်းကစပါဝါသနာပါခဲ့တာပေါ့ကျွန်တော်ကျောင်းထမင်းစားချင်ဆိုရင်ကျွန်တော်တကယ်ချင်းဘောလုံးကံပြီးဒါအဲ့ဒါနဲ့ကျွန်တော်အိုက်ကလည်းပဲစားပြတာပဲကျောင်းအသင်းရတယ်လို့ကျောင်းထမင်းစားချင်တော့
ရှိဆက်ပြီးတော့သူကဘာတွေလုပ်သွားဖို့ရှိနေလဲ
မြန်မာ level စင်စက်ခွန်အောက်လဲစော့ဖို့အခွင့်အရေးရှိရင်တော့ကျွန်တော်စော့ချင်ပါတယ်ပေါ့ဒီပြီးလည်းပြီးတော့စနတန်ပြီးလည်းပြီးတော့အခုမှန်းထားတာတော့ college အားကစားပေါ့ဒီ college soccer ကိုစော့ဖို့လဲမှန်းထားပါတယ်ဒီ college soccer ပြီးတော့မှ professional level တစ်ဆင့်တက်ပေါ့ဟုတ
်ကဲကျန်စီရီဒီတစ်ပတ်တော့ဒါလောက်ပဲเนาะဒီလူငယ်လေးလူပဲကိုဝါသနာပါတဲ့အရာနဲ့ဘဝမှာတစ်ဆင့်တက်တစ်ဆင့်မြင့်ပြီးတော့အောင်မြင်တဲ့ဘဝတွေရကြပါစေလို့ဆုတောင်းပေးလိုက်တယ်နော်။ရှေ့တစ်ပတ်မှာလည်းပြန်တွေ့ကြမယ်။တတ။
မခင်လေးတင်ဆက်ပေးခဲ့တဲ့ဂျန်စီအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ရောက်ပါပြီ။ Premier League Champion Manchester City အသင်းကတိုက်စင်မှု Alan Haaland ကိုစံချိန်တင်စာချုပ်ထပ်မံချုပ်ဆိုလိုက်ပါတယ်မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်ဒိုဝေဘောလုံးသမားကြီးဒန်နစ်လောအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ဒီလိုသတင်းတွေနဲ့ Australia Open Tennis ပြိုင်ပွဲဘက်ကအားကစားသတင်းတွေကိုကိုရန်တိုင်းကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ဒီကဘာဘောလုံးဖွဲ့ချုပ်ကတော့ဒီနှစ်မှာပုံစံတင့်တဲ့စတင်ချင်ပါမယ်ကဘာကလပ်ချန်ပီယံများဖလားပြိုင်ပွဲရဲ့စုဖလားကြီးကိုကဘာတဝမ်းကိုလှည့်လည်ပြသမယ်အစီအစဉ်ကိုစတင်လိုက်ပါပြီ ဒီဆူဖလားကြီးကိုလည်းလည်းပြသမယ်အစည်းအဝေးကိုပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ကနယူးယောက်မြို့မှာစတင်လိုက်တာဖြစ်ပါတယ်ဒီခန်းနာကိုတော့ FIFA ကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုပါဝင်ကဘာကျော်ဘောလုံးသမားတွေဖြစ်တဲ့ဒေါ်တီဇနက်တီဘောလက်ယောဂက်အယ်ဘာရီဒလာတီယာဂိုမန်ဒက်စ်တို့လည်းတက်ရောက်ခဲ့ကြပြီးတော့ဗြိတိန်ကနာမည်ကြီးဆိုတော့ရော်ဘီဝီလျံစ်ကတော့ဒီပွဲကိုတက်ရောက်ပြီးတော့ဒီဆူဖျော်ဖြေခဲ့ပါတယ်ဒီဆူဖလားကြီးကိုတော့လာမယ့် FIFA World Cup ချန်ပီယံများဖလားပြိုင်ပွဲမှာဝင်ပြိုင်မဲ့အသင်း32သင်းရှိတဲ့မျိုးတွေပါဝင်ကမ္ဘာတစ်ဝှမ်းမှာလက်လည်ပြသသွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောပါတယ် FIFA World Cup ချန်ပီယံများဖလားဘောလုံးပွဲကိုတော့လာမယ့်ဇွန်လ14ရက်နေ့ကနေဇူလိုင်17ရက်နေ့ထိ American ပြည်တော်စုမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဥရောပကဘောလုံးသတင်းတွေဘက်မှာတော့ Manchester City အသင်းကအသင်းအားထားရတဲ့တိုက်စင်မှု Erling Haaland ကို10နှစ်စာချုပ်ချုပ်လိုက်ပါတယ် Man City နဲ့အခုလို10နှစ်စာချုပ်တန်တန်တိုးလိုက်တဲ့ပုံမှာ Haaland ပြောတာကတော့
Yeah I'm super happy I'm proud and it's difficult to put words on because
ကျွန်တော်အရင်ပြောပါတယ်ဂုံလဲယူပါတယ်ဒါကကျွန်တော်တော်တော်ကြီးမားတဲ့အခိုက်အတန့်ဖြစ်လို့ပြောမပြတက်လာအောင်ပါပဲဆိုတော့ကျွန်တော်အနေနဲ့အရန်ကိုဝမ်းမြောက်ဂုဏ်ယူမိပြီးတော့အသင်းမှာအချိန်ကြာကြီးနေသွားဖို့မျှော်လင့်ထားပါတယ်
။အသင်းနဲ့ဟာများသောအားဖြင့်ကစားသမားတယောက်ကို၄နှစ်ဒါမှမဟုတ်၅နှစ်အလွန်ဆုံး၆နှစ်လောက်ပဲစာချုပ်ချုပ်လို့ရှိပြီးတော့အခုလိုကစားသမားတယောက်ကို၁၀နှစ်စာချုပ်ချုပ်လိုက်တာဟာထူးခြားတဲ့စံချိန်တစ်ခုလည်းဖြစ်ပါတယ်။ဟာလန်ကိုအခုလိုမျိုးအသင်းက၁၀နှစ်စာချုပ်ချုပ်လိုက်တာနဲ့ပတ်သက်ပြီးတော့မက်ဆီဒီနီးပြဂွာဒီယိုလာပြောတာကတော့
That is an exceptional news for all of us for the club soWhen one player decide to sign this type of contract never had
ဒါကအသင်းအတွက်ရောကျွန်တော်တို့အားလုံးအတွက်ရောတကယ်ကိုသတင်းကောင်းပါကစားသမားတယောက်ကဒီလိုအရင်ကဘယ်တော့မှမရှိခဲ့ဘူးတဲ့စာချုပ်မျိုးလက်မှတ်ထိုးဖို့ဆုံးဖြတ်တယ်ဆိုရင်ဒါကဘာကိုပြသလဲဆိုတော့သူတို့အနေနဲ့ဒီအသင်းမှာဘလောက်တောင်ဆက်နေသွားကျင်တယ်လဲဆိုတာကိုပြသနေတာပါဒီလိုမှမဟုတ်ဘူးဆိုရင်တော့အေဂျင့်တွေကစားသမားတွေကအမြဲတမ်းညှင်းလေ့ရှိပြီးတစ်နှစ်နဲ့နှစ်ဒါမှမဟုတ်၃နှစ်လောက်ပဲစာချုပ်ထိုးကြပါတယ်ပြီးတော့မှနောက်ထပ်စာချုပ်တွေချုပ်ကြတာပါ၁၀နှစ်အတွင်းမှာအများကြီးဖြစ်နိုင်ပါတယ်အခုလို၁၀နှစ်ဆိုတဲ့စာချုပ်ကတော့သူ့အနေနဲ့အသင်းကိုဘလောက်ယုံကြည်မှုရှိတယ်ဆိုတာပြသနေတာပါပြီးတော့အသင်းဘက်ကလည်းသူ့အပေါ်ယုံကြည်မှုရှိတယ်ဆိုတာကိုပြတာပါသူဘယ်လောက် professional ဆန်တယ်ဆိုတာလည်းအသင်းကသိပါတယ်ကျွန်တော်ထင်တာကတော့သူကအသင်းကိုရောဒီမှာရှိတဲ့လူတွေကိုရော Premier League ကိုရောချစ်တာကြောင့်အခုလို၁၀နှစ်စာချုပ်ချုပ်လိုက်တာပါ
ဟာလန်လက်ရှိစာချုပ်ဟာ2029မှာကုန်မှာဖြစ်ပြီးတော့အခုလိုစာချုပ်အသစ်ပြောင်းပြီးတော့ဆယ်နှစ်ထပ်တိုးလိုက်တဲ့အတွက်သူဟာ2035ခုနှစ်အထိအသင်းနဲ့တူဆက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာတော့ဒီဘောလုံးသမားအပြောင်းရွှေ့တွေဘက်မှာတော့ PSG အသင်းကနာပိုလီမှာကစားနေတဲ့ဂျော်ဂျီယာတိုက်စမှုဟာဗီရှာကာဗာကာလီယာကိုယူရို80နဲ့ဝယ်လိုက်ပါတယ်အသက်23နှစ်ရှိဖြစ်တဲ့ကာဗာကာလီယာကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ PSG အသင်းကပြီးခဲ့တဲ့တောက်ကြနေ့ကကြေညာပါတယ်အင်္ဂလန်ဘက်မှာတော့မန်ယူအသင်းမှာကစားနေတဲ့ဘရာဇီးတောင်ပံကစားသမားအန်တိုနီကိုစပိန်လာလီဂါကရီယယ်ဘက်တစ်အသင်းကဒီဘောလုံးရာသီအကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်အချိန်တည်းမှာပဲမန်စီးတီးအသင်းကပြည်ထောင်နိုင်ငံလွန်စ်အသင်းမှာကစားနေတဲ့ဥစ်ဘက်ကစ္စတန်နောက်တန်းလူအဘူကိုရီယာကူစနော့ကိုယူရို40နဲ့ဝယ်လိုက်ပြီဖြစ်ပါတယ်မက်ဆီဒီသက်ဟာဒီနေ့မှာရှုံးပွဲတွေအတော်များနေတဲ့အတွက်နောက်တန်းကိုအားဖြည့်ဖို့အတွက်အခုလိုကူစနော့ကိုခေါ်လိုက်တာဖြစ်ပြီးတော့သူ့ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့မက်ဆီဒီသက်ကတင်လာနေမှာကြေညာလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့မန်ယူနီးပြဟောင်းအိုလီဂေါနာဆောရှာကိုတူရကီကဘရှိဒက်စ်အသင်းရဲ့နီးပြဖြစ်နေခန့်လိုက်ပါတယ်ဘရှိဒက်စ်အသင်းကဆိုရှာကိုတနှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်တစ်နှစ်တတန်းတိုးဖို့အချက်လဲပါဝင်တယ်လို့ဆိုပါတယ
် It's I've been outside football for a little while be as a boss but for me
ကျွန်တော်အနေနဲ့ပြီးခဲ့တဲ့နှစ်တွေအတွင်းနီးပြအလုပ်မလုပ်ပဲနေနေခဲ့တာဖြစ်ပေမဲ့ဥရောပဘောလုံးအဖွဲ့ချုပ်နဲ့အလုပ်တွေတွဲလုပ်နေတာပါဒါပေမဲ့လည်းကျွန်တော်ဘောလုံးပွဲတွေကိုအမြဲကြည့်နေတယ်လို့ဒီအသင်းကိုလည်းကြည့်ဖြစ်ပါတယ်အခုဘက်စတက်အသင်းလိုမျိုးအသင်းကြီးတစ်ခုကိုလီးပြလုခွင့်ရတဲ့အတွက်အကူအညီပါတယ
်ဆိုရှယ်ဂူလိုတူရကီကိုရောက်လာတဲ့အတွက်ဖီနာဘာချီအသင်းမှာနီးပြလုနေတဲ့မန်ယူနီးပြဟောင်းတို့ဖြစ်တဲ့မော်ရီညိုနဲ့လည်းပြန်ပြီးတော့ဆုံးသွားမှာဖြစ်ပါတယ်ခင်ဗျာမန်ချက်စတာယူနိုက်တက်အသင်းရဲ့ကံတော်ဘောလုံးသမားကြီးဒန်နစ်လောကတော့ဇန်နဝါရီ18ရက်နေ့တောက်ကြနေမှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ဒန်နစ်လောဟာအသက်84နှစ်အရွယ်မှာကွယ်လွန်သွားကြတာဖြစ်တယ်လို့သူ့ရဲ့မိသားစုကကြေညာပါတယ် အခုလို Dennis Law ကွယ်လွန်သွားတဲ့အပေါ်မှာအလွန်ကိုစိတ်မကောင်းဖြစ်မိတယ်လို့ Manchester United အသင်းကပြောပါတယ် Dennis Law ဟာ Manchester United အသင်း1968ဥရောပဖလားရတဲ့နေရာမှာ Bobby Charlton George Best တို့နဲ့အတူတွဲပြီးတော့ United အတွက်အရေးပါတဲ့ကစားသမားတစ်ဦးဖြစ်ခဲ့တဲ့သူပါDennis Law ဟာ Manchester United အသင်းအတွက်17နှစ်ကြာကစားခဲ့ပြီးတော့ပွဲပေါင်း404ပွဲမှာ238ဂိုးသွင်းပြီးတော့ Man U အတွက်တတိယဂိုးအများဆုံးသွင်းပေးခဲ့သူလည်းဖြစ်ပါတယ်။ဒါ့အပြင်သူဟာ1964ခုနှစ်ကပြင်သစ်ဘောလုံးမဲ့ကစင်းကချီးမင်းတဲ့ Ballon d'Or ရွှေဘောလုံးဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ Australian နိုင်ငံ Melbourne မြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲအမျိုးသားတူးချင်း Quarter Final ပွဲစဉ်မှာတော့ပထမပွဲမှာဂျာမနီကကမ္ဘာအဆင့်နဲ့ Alexander Zverev ကအမေရိကန်က Tommy Paul ကို6-6-6-6-6-1နဲ့နိုင်ပြီးတော့ semi final ကိုတက်သွားပါတယ်။ဒုတိယ quarter final မှာတော့ Djokovic နဲ့ Alcaraz တို့တွေ့ကြကြပြီးတော့ပထမပွဲမှာ Alcaraz က 6-4 နဲ့နိုင်ခဲ့ပေမဲ့ Djokovic က 6-4-6-3-6-4 နဲ့၃ပွဲဆက်တိုက်ပြန်နိုင်လာကြောင်း semi final ကိုတက်သွားခဲ့ပါတယ်။ဒါဟာ Djokovic အတွက်တော့ Grand Slam ပြိုင်ပွဲတွေမှာ semi final ကိုတက်တာအကြိမ်50မြောက်လည်းဖြစ်ပါတယ်။ semi final မှာတော့ Djokovic နဲ့Alexander Zverev တို့တွေ့ကြမှာဖြစ်ပါတယ်။အမျိုးသမီးတူးချင်း quarter final ပွဲစဉ်တွေမှာတော့ American ကနံပါတ်ကြီးကစားသမားတူးဖြစ်တဲ့ Coco Gauff မမျှော်လင့်ပဲအရေးနိုင်ပြီးတော့ပြိုင်ပွဲကထွက်လာရပါတယ်။ Coco Gauff နဲ့ Spain နိုင်ငံက Paula Badosa တို့ပထမ quarter final ပွဲစဉ်ဖြစ်တဲ့ကစားကြတာမှာ Badosa ကခုံ9-6-4နဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါ။ဒုတိယ quarter final မှာတော့လက်ရှိ champion လည်းဖြစ်ကမ္ဘာအဆင့်တက်လည်းဖြစ်တဲ့ Aryna Sabalenka က Anastasia Pavlyuchenkova ကို 6-2-2-6-6-3 နဲ့သုံးပွဲအပြည့်ကစားပြီးတော့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာအမေရိကန်ဘက်ကဒီအကစားသတင်းတစ်ခုမှာတော့ NFL American အမျိုးသားဘောလုံးပွဲမှာတော့ Washington ခြေစိုက် Commander အသင်းဟာဒီနေ့မှာ Super Bowl ကိုဘူးဆွဲမယ်လို့ရည်ပန်းစနေတဲ့အသင်းတွေကတခုဖြစ်တဲ့ Detroit Lions အသင်းကို 45-31 နဲ့အနိုင်ရပြီးတော့ NFC Conference Final ကိုတက်သွားခဲ့ပြီဖြစ်ပါတယ် NFC Final မှာတော့ Washington Commander အသင်းဟာPhiladelphia Eagles အသင်းနဲ့ကစားမှာဖြစ်ပြီးတော့တပတ်က AFC Conference ပြိုင်ပွဲမှာတော့ Buffalo Bills အသင်းနဲ့မနေ့က Super Bowl Champion Kansas City Chiefs အသင်းတို့ဘောလုံးကြမှာဖြစ်ပါတယ်။အဲ့ဒီနှစ်ပွဲမှာနိုင်တဲ့နှစ်သင်းကတော့ Super Bowl လို့ခေါ်တဲ့ American မျိုးသားဘောလုံး Final မှာဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ဗုဒ္ဓဘူးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရောပသမ္မတနိုင်ငံတွေကတွင်းကုန်တွေအပေါ်အခွန်တိုးခေါက်ဖို့ပြောဆိုလိုက်ပြီးအစောဆုံးဖေဖော်ဝါရီ1ရက်ကစလို့တရုတ်နိုင်ငံကတွင်းကုန်တွေအပေါ်မှာလည်းအခွန်စေရခိုင်နှုန်းတိုးမြင့်ကောက်ခံသွားမယ်လို့ပြောကြလိုက်ပါတယ် EU ဥရောပသမ္ပတ်သမဂ္ဂနဲ့ပတ်သက်လို့တော့အမေရိကန်နဲ့ကုန်သွယ်ရေးမညီမျှမှုဖြစ်ပေါ်နေတာကိုချိန်ငွေရှာပြန်ကြည့်ဖို့လိုတယ်လို့ပြောပါတယ်ခင်ဗျ။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပပျောက်အောင်နှိမ်နင်းရေးတရုတ်မြန်မာအပါအဝင်ဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။တရုတ်နိုင်ငံကုမင်းမြို့မှာမနေ့ကကျင်းပတဲ့အစည်းအဝေးမှာတရုတ်မြန်မာထိုင်းနိုင်ငံတွေအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့လာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကအရာရှိတွေအာဆီယံရဲတပ်ဖွဲ့ကုလသမဂ္ဂမျိုးရေးစေဝါတိုက်ဖြည့်ရေးနဲ့ရာဇဝမှုနေနည်းအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကခေါင်းဆောင်တွေကိုဖမ်းဆီးရေးနဲ့လုပ်ငန်းတွေပပျောက်အောင်နေနင်းဖို့ပူးပေါင်းဆောင်ရွက်ရေးသဘောတူခဲ့ကြတယ်လို့ပြောကြပြီးဒီဆွေးနွေးပွဲကိုတော့ဇင်ရောပူးပေါင်းလှုပ်ရှားမှုလို့ပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံထိုင်းမြန်မာနယ်ကြား online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ online လောင်းကစားလုပ်ငန်းတွေလုပ်ကနေတဲ့ခင်ပြင်းနယ်မြဝတီရွှေကုတ်ကုန်းနဲ့ KK Park နယ်မြေတွေမှာလုပ်ငန်းတွေပြန်လည်ပတ်ဖို့လိုအပ်တဲ့လျှက်စစ်တာအားနဲ့ internet line အဆက်အသွယ်တွေကိုမြန်မာနိုင်ငံအတွင်းကရရှိတာမဟုတ်ဘဲတစ်ဖက်နိုင်ငံကတစ်ဆင့်ရယူတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ဒီအစီအစဉ်ကိုကိုစောင်းဝင်းလိုက်ကပြောပြပေးခဲ့တာပါ။အေးကဗုဒ္ဓဘုရားရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမိုဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Love နဲ့ Justin Twills တို့ပဲဖြစ်ပါတယ်။အခုထုတ်လွန်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10တိုင်းကနေ17တိုင်းမှလည်းတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းပြီးတော့လူရင်ဆန္ဒပြေဝါကြပါသည်ရှင်။ကျမအလေးပါပါ
This program